မကွေးတိုင်းဒေသကြီးစောမြို့နယ်ကကြောင်မီးသွေးတွင်ထဲမှာပိတ်မိနေတဲ့သူ၄ယောက်ကြံနေပေမဲ့လို့မြေပြိုကျနေတာနဲ့ဓာတ်ငွေတွေဟာတွင်ထဲမှာပဲရှိနေတာကြောင့်သူတို့ကိုကယ်ဆယ်တဲ့လုပ်ငန်းကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းကယ်ဆယ်ရမှာပါဝင်ဆောင်ရွက်ခဲ့သူကပြောပြပါတယ်။
ပိတ်မိနေတဲ့သူတွေတေဆုံးသွားပြီလို့လဲကယ်ဆယ်ရေးဆောင်ရွက်သူတွေကခံမှန်းထားပါတယ်။တရင်ပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ဒီလ6ရက်နေ့ကဖြစ်ပွားခဲ့တဲ့စောမြို့နယ်ကြောင်မြောင်းရွာအနီးကကြောင်မီးသွေးတွင်ပေါက်ကွဲမှုမှာပထမနေ့မှာလူ3ဦးဒုတိယနေ့မှာ2ဦးရဲ့ရုပ်အလောင်းတွေရရှိခဲ့ပြီး၄ဦးကျန်ရှိနေခဲ့တာ
ဆိုင်လိုက်ပြီးဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့သူစောမျိုးနယ်ကကြက်ချင်းဤတက်ဖွဲ့မှုဦးဆောင်ဝင်းကရပ်ဆိုင်လိုက်တဲ့အခြေအနေကိုအခုလိုပြောပါတယ်
။တွဲမှာသူကလေမနေ့တော့မီတာ6လောက်ဆင်းနေတာ။တွဲနေကိုကြက်ပြား6ပြီးစိတ်မကပိတ်နေလိုက်တာ။ဒီလေပြောနေတာဆက်ပြောဆိုတော့ကျေစဲဟုတ်သူကအဆင်ပြေဘူးဆိုပဲကြာမှာသူတို့တက်ရုံထဏနဲ့စီးနိုင်မြကြာမှာအဲ့ဒီကျေစဲဟုတ်ကိုကြိုရက်ဆက်လိုက်တာမနေ့ကတော့သူတို့တက်ရုံကပြညာရှင်သုံးဦးနဲ့ကျင်းကျင်လူသား၈ဦးဆင်းနေခဲ့ကြာတန်းဝီရလည်းဆက်တုံးဆိုတော့သူတို့စာပြီကျေစဲဟုတ်ကသူတို့အန်ရများတော့အဆင်ပြေဘူးဆိုပဲကြာမှာရက်ဆက်လိုက်တာ၄ယောက်ကြာနေခဲ့၄ယောက်အသက်မရှိတော့ဘူးတော့ခံနိုင်လာကြာသူက
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ကယ်ဆယ်ဆောင်ရွက်ခဲ့မှုအခြေအနေကိုအခုလိုရှင်းလင်းပြောဆိုပါတယ်
။ကျွမ်းကျင်တဲ့အဖွဲ့၁၁ရောက်တစ်ဖွဲ့၆ရောက်တစ်ဖွဲ့ကိုထပ်ခေါ်ပါတယ်ဗျ။သူတို့နဲ့ဝင်ပြီးတော့မှညှိနှိုင်းချင်ကြတော့အထက်မှာကျွန်တော်တို့ကမြေသားချန့်ခံမှုကပေါက်ကွဲမှုဖြစ်ပြီးတဲ့ကမ္ဘာအားနေတာပါနော်။အားနေတဲ့ချိန်ကျတော့အထက်ကိုဝင်နေချိန်မှာကန့်သက်ချက်တွေရှိလို့မနေ့ကတော့ကျွန်တော်တို့အထက်မှာကျန်တဲ့နေဘူးပေါ့ဗျာ။နေဘူးတော့ကယ်ဆယ်ချက်မလုပ်တော့ပါဘူး။
ကြောင်မီးသွေးတွင်ပေါက်ကွဲပြိုကျမှုဖြစ်စဉ်ကိုတော့စုံစမ်းစစ်ဆေးနေစေရှိကြောင်းပြောပါတယ်။ဒီပေါက်ကွဲမှုဟာထွန်းရာစတက်ထုတူဖို့ရေးကုမ္ပဏီလီမိတက်လုပ်ွက်မှာဖြစ်ပွားခဲ့ပြီးလောလောဆယ်မှာကုမ္ပဏီကတွင်းမန်နေဂျာကိုရဲတပ်ဖွဲ့ကအမှုဖွင့်ရေးယူထားတယ်လို့လည်းစောမျိုးနယ်ရဲတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်
။အဲတွင်းမန်နေဂျာကိုကျွန်တော်တို့စောမျိုးမှရန်ဆန်းနေအမှုဖွင့်ရေးယူဆောင်ထားပါတယ်။သူတည်မှုရဲ့အချင်းထန်နိုင်မှုရပါတယ်။
2018ခုနှစ်နိုဝင်ဘာလကမကွေးတိုင်းဒေသကြီးမင်းဘူးမြို့နယ်ငဖဲရွှေဆက်တော်ကာလံဘေးကကြောင်မီးသွေးတွင်ပြိုကျမှုမှာလူ၈ယောက်သေဆုံးခဲ့သလိုဒီနှစ်မတ်လကစကိုင်းတိုင်းဒေသကြီးတစ်ချောက်ကြောင်မီးသွေးတွင်ဒေသမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်တရုတ်နိုင်ငံသားတဦးဩဂုတ်လမှာတရုတ်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့ပူပါတယ်